ရခိုင်ပြည်နယ်တန်တွဲမြို့နယ်16မိုင်လောက်ဖဲဝေးတဲ့တပြူချံရွာကအကြမ်းဖက်မှုတွေတွင်တေဆုံးသူအရေအတွက်5ဦးအထိရှိသွားပါပြီ။ဒါအပြင်နေအိမ်နဲ့အဆောက်အဦအများပြားလည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။ဒီကနေ့မှလည်းမြို့ပေါ်ကရပ်ကွက်တစ်ခုမှာစူပူမှုလေးတစ်ခုဖြစ်ခဲ့သေးပေမဲ့အချိန်မီထိမ့်သိမ့်လိုက်နိုင်တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတူက VOA ကိုပြောပါတယ်။သမရဦးသိန်းစိန်ရခိုင်ပြည်နယ်ဘက်ရောက်နေချိန်မှာပဲမတိမငြိမ်ဆက်ဖြစ်နေသေးတဲ့တန်တွဲမြို့နဲ့ပတ်ဝန်းကျင်ကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ပုံမှန်144ထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်တန်တွဲမြို့မှာအချင်းချင်းစကားများရန်ဖြစ်ရာကနေစခဲ့ပြီးတဲ့နောက်မိရှုမှုတက်ဖြတ်မှုတွေဖြစ်ပွားခဲ့ရတဲ့အထူးကရုံးတွေအတွင်းတပြုတ်ချန်ရွာသား5ဦးသေဆုံးခဲ့ရတယ်ဆိုပြီးအလောင်းနေတဲဆောင်ရမှာပါဝင်ခဲ့တဲ့ဒေသခံရွာသားကပြောပြပါတယ်။ဒီမှာတပြုတ
်ချန်မှာတည်တဲ့အလောင်းတွေရောက်ပါတယ်။ဟုတ်ကဲ့အလောင်း5လောင်းရောက်ပါတယ်။နောက်တရားကြီးရင်ဝဲရင်ဝါနေကျွန်တော်တို့ဟောပါတယ်စင်းကြီးစီရမှာထားပါတယ်စုံးတဲ့၅ရောက်စလုံးကမရှင်နဲ့ရတာခုနကလည်းမှာတက်တယ်အားနဲ့နှစ်ရောက်ပါပါကျိုးသားလေးရောအတင်တက်တယ်အားနဲ့
တပြုတ်ချိုင်ရွာမှာစတင်ဖြစ်ပွားခဲ့တဲ့အထီးကရုံးနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောသွားပါတယ
်မင်းကအဲ့ဒီရွာမှာတပြုတ်ချိုင်မှာပထမအကူဆုံးပြည်သူကိုချင်းစတဲ့တယ်ပေါ့နောက်တစ်ခါလည်းဖြစ်တယ်ပြည်သူလူလေးပြက်လာတော့ဒီကတပြုတ်ချိုင်ရွာသားတွေကဒီကလာအဲ့မှာချောင်းကိုကားတာတာပေါင်းဖြစ်နေမှာသာဘောင်းတော့လည်းသူပြောလာရဲ့ဒီကဟိုဘက်ကလောက်ကြွားရဲ့ခါဒီဘက်ကလောက်ကြွားရဲ့ဒီလူလေးရှာကြရှာကြရတာဆက်ကရဲတာလုံးလေးဖွဲ့နဲ့တက်တာလူကြီးဖွဲ့လိုက်တယ်တတိယရွာဝင်ပြီးတော့လုံးလေးအထွက်လေးကအိမ်ပေါ်ကြီးတက်ပြီးတော့မသိရဘူးဒီလိုလိုမသိရဘူးဆိုပြီးဈားတွေဒုတ်တွေဓာတ်တွေညာတွေအားလုံးသိမ်းသွားတယ်အဲလုံးလေးကတတိယရွာမိနစ်20လောက်ကြာရဲ့ခါဟိုကလူလေးကြီးကပြန်တက်ပြီးတော့အလုံးဒီအိမ်လေးကြီးဆိုတဲ့ဓာတ်ကြီးကဓာတ်နဲ့ဆုံးတယ်အဲ့မှာအားလုံးဖြစ်ပြီးသွားတယ်အဲ့တော့300နဲ့400ကြားပါရှိတာ။ပလီရဲမှာဖြစ်တာကနှစ်ယောက်တောက်ကြည့်တော့300မှာဆက်ဆိုပြီးဆက်ခိုင်းပြီးတော့ဒီဟိုလုံထင်းကဖြစ်တာပါ။အဲလုံထင်းကဆက်ခိုင်းပြီးတော့ဆက်ပြီးရတာအဲ့လိုဖြစ်တယ်။ပြီးတော့ပလီရဲမျိုးတွေကြတာ
။သိဆုံးမှုတွေနဲ့ပတ်သက်လို့အတီးပြုတ်နိုင်ဖို့အတွက်တန်ရွဲခရိုင်ရဲတပ်ဖွဲ့မှုရုံကိုဆက်သွယ်တဲ့အခါမှာတော့ပြောဆိုမဲ့တာဝန်ရှိသူမရှိသေးတဲ့အတွက်မဖြေကြားပေးနိုင်သေးကြောင်းပြောပြပါရစေ
။မရှိပါဘူးခင်ဗျ။ဒီနေ့သိဆုံးတဲ့လူတယောက်မ
ှဟုတ်ကဲ့မနေ့ကသိဆုံးတာရော
ကျွန်တော်တို့ဒီမှာပြောမယ့်ခေါင်းဆောင်အပြင်ထွက်သွားလို့ပါခင်ဗျာ
အခင်းဖြစ်ပွားမှုတွေအတွင်းတန်တွဲမြို့ကတပြုတ်ချံရွာပေါက်တော်ရွာအောင်မင်္ဂလာကုန်းကမဲကျွန်းရွာစတာတွေကတော့မိရှုဖြက်စည်းခံခဲ့ရတယ်ဆိုပြီးကမန်လူငယ်ခေါင်းဆောင်တူကတော့ပြောပြပါဗျတန်တွဲမြို့ကသတင်းမှန်ဖော်ထုတ်ရေးအဖွဲ့ဝင်ဦးဝင်းနိုင်ကတော့အော်တိုဘာလ2ရက်နေ့မှာလဲမြို့ပေါ်ရက်ကွက်မှာအနှဲငယ်စူပူမှုတွေဖြစ်ပွားခဲ့ပေမဲ့အခြေအနေတွေကိုထိမ့်သိမ့်လိုက်နိုင်ကြောင်းဒါပေမဲ့နေရီဘက်မှာတော့လုံခြုံမှုမရှိသေးသလိုတပြုတ်ချိုင်ရွာဘက်ကနေတောတောင်နေတဲ့ပြေးလွှားပုန်းခိုနေရတဲ့သူတွေရဲ့လုံခြုံရေးနဲ့စားဝတ်နေရေးအတွက်အစိုးရကတာဝန်ယူပေးစေချင်တယ်လို့ဆိုပါတယ်
။ဒီနေ့နေ့မှာတော့အဲ့မှာနည်းနည်းရိုးရိုးဖြစ်သွားတယ်ဒီလို900ကျော်တက်မှာရိုးရိုးဖြစ်သွားတော့ခဏလေးညချက်တော့ဖြစ်ပေါက်ပြီးတော့ဒီခွဲပြီးဆွဲတတ်ပါတယ်။ဟိုပြေးလွှားတဲ့ပြေးနေတဲ့ဟိုနေရီမှာရှိတဲ့တောရီမှာပုန်းနေရတယ်လေ။အဲသူတို့အခွဲတွေကမျိုးစားကြရေးချာပါနာမရှိကြဘူး။အဲသူတို့တွေကိုဒေးလူရံကိုကျွန်တော်တို့ကရောက်စီကူနေပေါ့လေ။ရောက်စီကူနေနဲ့အနာဘယ်ရဲ့ခွင့်ပြုပါစီရမှာဖြစ်မှာဟုတ်။ဟိုပုန်းနေတဲ့အခွဲတွေကိုအူမဒီဒီကြကြဆက်ပြီးတော့ပြန်ပြီးတော့ပေါ့နော်ရွာသားတွေနဲ့ဒီရမီရပါတွေနဲ့သွားပြီးတော့သူတို့ကိုတမီးရမှာလုံးလုံးနဲ့နေရာတစ်ခုမှာရောက်စီချင်းနေဗျာကျွန်တော်အနေနဲ့ကတော့
ရခိုင်မျိုးသားတိုးတက်ရေးပါတီအတွင်းမှဦးဦးလာစောကတော့ရခိုင်ပြည်နယ်အတွင်းဖြစ်ရက်တွေအတွက်စိတ်ပြည့်မိကြောင်းနဲ့အထူးကရုံးကိုဖန်တီးတဲ့တာဝန်ရှိသူတွေကိုထိရောက်စွာဖော်ထုတ်ပေးစေချင်တယ်လို့ပြောသွားပါတယ
်ဒီရမီကလည်းညကူမှာဟိုဘုရားတက်ကတူမှာတော့အဲ့ဒီပြည်သူဆရာတော်ကြီးတို့တခြားနိုင်ငံတွေကဘာသာရေးကောင်းကောင်းတွေဂရီမစ္စတာလည်းပြီးပါတယ်ဥအောင်မင်းတို့လည်းတွေ့တယ်ပေါ့အဲ့ဒီလူတွေကမြန်မာပြည်မှာအဲ့ဒီဘာသာတရားနဲ့ညီညာရေးအတွက်ပြောနေချိန်မှာတန်နေမှာအဲ့ဒီမိတွေလောက်အိမ်တွေမိရှို့လူတွေတက်နေဆိုတော့အဲ့ဒီတိုင်းကြီးကတကယ်မင်းနဲ့တိုင်းကြီးတခုလို့ဖြစ်နေကျွန်တော်နောက်တစ်ခါရခိုင်မှာဒုတိယတင်ရင်းနဲ့ချိန်မှာရခိုင်မှာလာဖြစ်လို့ဆိုတော့ကျွန်တော်ရခိုင်ရဲ့စိတ်မကောင်းဘူးကျွန်တော်ရခိုင်ကမတန်ကန်ဆူရပဲအဓိကကျွန်တော်ရခိုင်ကတကယ်တာတက်လို့ဖြစ်နေနောက်ပြဿနာဖြစ်တော့လေကျွန်တော်တို့ RNDP ကပဲပါတယ်လို့ကျွန်တော်တို့ရချာမျိုးတွေကလည်းပေါ်လာကြနေတယ်ဆိုတော့ကျော်တော်လေးစိတ်ညစ်ပါလေစိတ်ကြဖို့လည်းကောင်းတယ်။တမင်ပဲ intentionally လုပ်တာလားဆိုတော့တန်တရားလို့ရှိတယ်ဗျ။ဟိုတူတက်တဲ့ခံကိုဟိုပြရကြဖို့သူဖြစ်ခြင်းနဲ့
တန်တွဲမြို့မှာတော့လုံခြုံရေးတင်းကျပ်မှုတွေရှိနေပြီးမြို့ပေါ်လူလူတွေထက်ကျေးရွာတွေဘက်ကလူလူတွေရဲ့လုံခြုံရေးတွေကအားနည်းနေသေးတဲ့အတွက်အစွန်အဖျားကျေးရွာတွေကလူလူတွေဟာစိုးရိမ်မှုတွေပိုကြီးနေတယ်လို့ဆိုပါတယ်။ဒေသခံတွေကတော့နောက်တဲ့အတီးကယုံနေထပ်မဖြစ်လာရေးအတွက်သူတို့ဘာသာကာကွယ်တားဆီးနိုင်ဖို့အတွက်ပြင်ဆင်နေကြတယ်လို့လည်းဆိုပါရရှင်။